Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်နိုဝင်ဘာလ17ရက်စနေနေ့ညနေ 6:00 AM အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ဒီမှာအေသနာကျော်ပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်ညစာစာဝဲအတွက်ညနေပိုင်းမှာတော့ဟဝိုင်းမြို့တော်ကိုရောက်ရှိလာခဲ့ပါတယ်ရှင်။အရှင်းဟောရှာနိုင်ငံများဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပအဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့မြန်မာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီကနေ့စနေနေ့မှာဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပြောပြဖို့ရှိပါတယ်ရှာဖောင်ရှင်။
ကောင်းပါပြီရှင်တင်းတွေပြီမှာတော့ချင်းပြည်နယ်အတွင်းရခိုင်တပ်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်တဲ့အတွက်ချင်းပြည်သူတွေတင်းရှောင်နေကြရတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
We can no longer tolerate these chronic trade abuses and we will not tolerate them
အရှာဖ်စီဖိတ်ကုံသွဲရင်းနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ပြောသွားတာပါပြည်စုံကိုတင်းတွေပြီမှာနားဆင်ကြရပါမယ်ဒါ့အပြင်အမေရိကန်သမ္မတကအမေရိကန်ပထမဆိုတဲ့နိုင်ငံခြားရေးမူဝါဒကိုချမှတ်ထားပေမဲ့ရခိုင်ပြည်နယ်အရေးကိုအလေးထားလှုပ်ဆောင်နေတဲ့အကြောင်းတခါလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြေညာချက်ဟာရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာဖြည့်ရှင်းရေးမှာအရေးပါတဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောဆိုချက်တွေကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်အေးသနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်ညစာစာပွဲအတွက်ညနေပိုင်းမှာဟနွိုင်းမြို့တော်ကိုရောက်ရှိလာခဲ့ပါတယ်။ Mr. Trump ကအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကျင်းပတဲ့ဒဏ္ဍာရီမျိုးကနေပြီးတော့ရောက်လာတာဖြစ်ပါတယ်။အဲဒီအစည်းအဝေးအဆုံးမှာတော့လွတ်လပ်စွာကုန်သွယ်မှုနဲ့ဒေတာရင်းပို့ပြီးတော့နိနိကကက်လောက်ကိုင်ကြဖို့အားလုံးကသဘောတူကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတည်တာပထမဦးစားပေးသမ္မတထရမ့်ရဲ့မူနဲ့ပတ်သက်ပြီးတော့အဲ့ဒီကြေညာချက်မှာဘာမှထည့်မပြောထားပါဘူး။တောက်ကြနေတော့ကတော့သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကအာရှဒေသရဲ့လွတ်လပ်စွာကုန်သွယ်မှုနဲ့ပတ်သက်လို့သူတို့နှစ်ဦးရဲ့လုံးဝချားနာတဲ့အမြင်တွေကိုသူတို့ရဲ့မိန့်ခွန်းတွေမှာအတိအသင့်ထည့်ပြီးပြောကြားသွားခဲ့ကြပါတယ်။အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့အမှုဆောင်တွေအစည်းအဝေးမှာတော့သမ္မတထရမ့်ကအာရှပစိဖိတ်ဒေတာကနိုင်ငံတိုင်းနဲ့စီးပွားရေးလုပ်ဖို့အတွက်အမေရိကန်ကဆန္ဒရှိကြောင်းပြောသွားပြီးတော့22နိုင်ငံနဲ့ TPP သဘောတူညီချက်လိုမျိုးပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေရဲ့ကုံသွယ်မှုသဘောတူညီမျိုးကိုတော့မလုပ်ပါဘူးလို့ညင်းသွားခဲ့ပါတယ်။ဒီသဘောတူညီမှုကိုသူသမ္မတတောင်းဆပြီးတော့ယူပြီးကြတဲ့ကမကြခင်မှာပဲညင်းသွားတာဖြစ်ပါလိမ့်ရှင်။
အမေရိကန်ပြည်ထောင်စုကနှုတ်ထွက်လိုက်တဲ့ Pacific ရဲဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP အဖွဲ့ဝင်နိုင်ငံတွေကကျန်17နိုင်ငံကကုန်သွယ်ရေးဝန်ကြီးတွေဟာဇန်နဝါရီလအစောပိုင်းကတော့အမေရိကန်နိုင်ငံမပါဘဲနဲ့ကုန်သွယ်ရေးသဘောတူညီမှုအသစ်တစ်ရပ်ကိုချုပ်ဆိုနိုင်ခဲ့ကြပါတယ်။ကနေဒါကုန်သွယ်ရေးဝန်ကြီး François Philippe Champagne ကတော့ဒီသဘောတူညီချက်ဟာလွန်ကိုတိုးတက်မှုရှိတဲ့သဘောတူညီချက်ဖြစ်တယ်ဆိုပြီးတော့အကုန်ပြုပြောကြလိုက်ပါတယ်။ဒီအဖွဲ့ကို Pacific ရဲဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP လို့အရင်တုန်းကခေါ်ဆိုခဲ့တဲ့ဒီအဖွဲ့ဟာအခုခါမှာတော့အလုံးစုံပါဝင်မှုတိုးတက်မှုရှိတဲ့ Pacific ရဲဝန်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ CPTPP လို့ခေါ်ဆိုသွားမှာဖြစ်ပါတယ်။လက်ရှိ American သမ္မတ Donald Trump သမ္မတအဖြစ်နဲ့ကျန်းသစ္စာချိန်ဆိုပြီးတဲ့နောက်မှာ American နိုင်ငံဟာ TPP သဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ APEC အဖွဲ့ဝင်နိုင်ငံတွေကစီးပွားရေးအကြီးအကဲတွေနဲ့တောက်ချာနေကတွေ့ဆုံစဉ်ပြောကြားခဲ့တာမှာတော့သမ္မတ Trump ကနိုင်ငံဆိုင်ကုန်သွယ်ရေးသဘောတူညီချက်နဲ့ပတ်သက်ပြီးတော့သူ့ရဲ့ယက်တီချက်ကိုထပ်လောင်းပြောကြားခဲ့ပြီးတော့ဒေတာရင်းကဘယ်နိုင်ငံနဲ့မဆိုတနိုင်ငံချင်းစီအလိုက်ကုန်သွယ်ရေးသဘောတူညီချက်တွေဆွေးနွေးဖို့ဆန္ဒရှိတယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
အရှိထောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပအဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့အတွက်မြန်မာနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီကနေ့စနေနေ့မှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားခဲ့ပါတယ်အဲဒီမှာဆွေးနွေးပွဲတွေတက်ရောက်တဲ့အခါမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသပြည်ပခါတွေကြောင့်ရိုဟင်ဂျာ6သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်လို့ဖြေရှင်းဖို့အတွက်နိုင်ငံတကာခေါင်းဆောင်တွေဖိအားပေးလာကြမှာနဲ့ကြုံရမယ်လို့ခန့်မှန်းရပါတယ်။နိုဝင်ဘာ13ရက်နေ့နဲ့14ရက်နေ့တို့မှာကျင်းပမယ့်နှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးအတွင်းမှာအာဆီယံ10နိုင်ငံခေါင်းဆောင်တွေကတရုတ်ဂျပန်နဲ့အမေရိကန်ပြည်အောင်စုတို့အပါအဝင်ကမ္ဘာ17နိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီအစည်းအဝေးကိုပထမဦးဆုံးချိန်တက်ရောက်လာတာလည်းဖြစ်ပါတယ်။အာရှ၅နိုင်ငံခီးထွက်နေတဲ့သမ္မတထရမ့်ရဲ့ခီးစဉ်မှာအခုဖိလစ်ပိုင်နိုင်ငံကိုနောက်ဆုံးဝင်ရောက်တာဖြစ်ပြီးတော့ဒီမတိုင်ခင်ဝင်ရောက်ခဲ့တဲ့ဂျပန်၊တောင်ကိုရီးယား၊တရုတ်နဲ့ဗီယက်နမ်နိုင်ငံတို့မှာတော့ဒ ဒီသမရထရမ့်ရဲ့မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ဖျက်သိမ်းအမေရိကန်ဖိအားပေးနေတာကိုထောက်ခံကြောင်းပြောကြားခဲ့ကြပါတယ်ရှင
်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံဘူးတွဲစီရေးလေ့ကျင့်မှုကိုပစိဖိတ်သမုဒ္ဒရာနောက်ဖက်ချမ်းမှာဒီကနေ့စတင်လိုက်ပါတယ်ဒါပြင်အမေရိကန်ကလင်းတင်စစ်သင်္ဘော၃စင်းကလည်းဂျပန်နိုင်ငံကအကြီးဆုံးစစ်သင်္ဘောနဲ့အတူမနေ့ကတနင်္ဂနွေနေ့မှာတရားစီရေးလေ့ကျင့်မှုတွေပြုလုပ်သွားမှာဖြစ်ပါတယ်ဂျပန်ပင်လယ်ပြင်နဲ့အရှေ့တရုတ်ပင်လယ်ပြင်မှာလုံးမဲ့ဒီစီရေးလေ့ကျင့်မှုကိုတော့ဂျပန်နိုင်ငံရဲ့အကြီးဆုံးရဟယင်တင်သင်္ဘော၂စင်းနဲ့ကဒဇင်းနဲ့အဆောင်သင်္ဘော၂စင်းတို့လည်းပါဝင်မှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ရေးတပ်ကပြောကြားလိုက်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်ကဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့ APEC ထိပ်သီးညီလာခံတက်ရောက်နေတဲ့ချိန်ထဲမှာပဲနောက်ကိုရီးယားနိုင်ငံပေါ် PR တွေပေးဖို့ရည်ရွယ်ပြီးအခုလိုစီရေးလေ့ကျင့်ပြီးတော့အင်အားပြခဲ့ကြတာဖြစ်ပါတယ်ဤရစီလေ့ကျင့်မှုတွေကိုတော့အမေရိကန်အနေနဲ့သူတို့တက်တွေကိုအလင်းမြန်ထိထိရောက်ရောက်တက်ဖြတ်နိုင်တယ်ဆိုတာကိုမြောက်ကိုရီးယားအစိုးရကိုပြသဖို့ရည်ရွယ်ပြီးလုပ်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့လင်းတင်စစ်သင်္ဘောတွေဟာ F-16 တိုက်လေယာဉ်တွေအပါအဝင်လင်းနေရာလောက်ကိုတင်ဆောင်နိုင်တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်ချင်းချောက်မှုတွေကိုတိုးမြင့်ဟန်တာသွားနိုင်ဖို့နဲ့မြောက်ကိုရီးယားဘက်ကကျူးကျော်ရန်စမှုတွေကိုကာကွယ်နိုင်အောင်အသင့်ပြင်တဲ့အနေနဲ့ရည်ရွယ်ပြီးတော့လှုပ်တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနကတော့ပြောပါတယ်။ဒါဟာအာရှဒေသတွေမှာ10စုနှစ်တစ်ခုအတွင်းအမေရိကန်လင်းတင်သင်္ဘော၃စင်းအတူတွဲပြီးတော့ပထမဆုံးအချိန်လှုပ်တဲ့စီးရေးလေ့ကျင့်မှုဖြစ်ပါတယ်ခင်ဗျာ။
ယေဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်မြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသမှာအဂေါလာကုံပိုင်းကလေးကလူအုပ်စုနှစ်ခုကြားတကြောပြန်ဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်မြန်မာနိုင်ငံကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေက၃ပုံတစ်ပုံကအထူးအကူအညီစောင့်ရှောက်မှုတွေလိုအပ်နေတဲ့အနေအထားမှာရှိတယ်လို့ကုလသမဂ္ဂကပြောကြားသွားပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်ကကွန်ကြီးကယ်ဆယ်ရေးကော်မရှင်တို့နဲ့ပူးတွဲပြီးတော့ပြုလုပ်တဲ့စစ်တမ်းတွေအရအခုလိုမျိုးတွေ့ရှိရတာဖြစ်ပါတယ်ဒီထွက်ပြေးကြတဲ့ဒုက္ခသည်မိသားစုတသိန်းကျော်ကိုထွက်ပြေးကြတဲ့ဒုက္ခသည်မိသားစုတွေကိုသုတေသနလုပ်တဲ့သူပေါင်းစုစုပေါင်းဒီ100ကျော်ကနေပြီးတော့ဒုက္ခသည်စက္ကန့်တွေတစ်ခုဝင်တစ်ခုထွက်စစ်တမ်းကောက်ခံခဲ့တာဖြစ်ပါတယ်ဒုက္ခသည်အများပြားကကိုယ်နဲ့အင်္ဂါပိုင်းမှာချွတ်ယွင်းချက်တွေရှိနေတာမျိုးကလေးအများပြားကလည်းမိသားစုတွေနဲ့တကွဲတပြားဖြစ်နေကြတာမျိုးတွေဖြစ်နေတယ်လို့ UNHCR ပြောခွင့်ဆိုရင်ရှိသူဒန်နီယာအစလမ်ခန်က VOA ကိုပြောကြားသွားပါတယ်သူတို့တွေအားလုံးအသက်ကယ်အထုကယူဆိုင်ပြုစုဆောင်ရှောက်မှုလိုအပ်နေပါတယ်လို့လည်းမစ်ခန်ကပြောပါတယ်။သူတို့အခုကောက်ခံရရှိတဲ့သတင်းအချက်အလက်တွေကိုလည်းအစိုးရအာဏာပိုင်တွေပြီးတော့တခြားလူမှုကယ်ဆယ်ရေးအဖွဲ့တွေနဲ့မျှဝေသွားမယ်လို့သူကပြောသွားခဲ့ပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကနေလုံခြုံရေးချင်းချောက်မှုတွေဖြစ်မလာအောင်တားဆီးဖို့ရည်ရွယ်တဲ့အနေနဲ့ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှပုံမှန်မဟုတ်တဲ့စီးရဲတစ်ခုကျင်းပသွားဖို့အမေရိကန်နဲ့အီတလီနိုင်ငံတွေကပြင်ဆင်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဒီလနေ့မှာပြုလုပ်မယ့်အဲ့ဒီစီးပွေးကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကဥက္ကဋ္ဌအဖြစ်ဦးဆောင်သွားမှာဖြစ်ပြီးတော့ဒီစီးပွေးမှာကုလသမဂ္ဂရဲ့လူခွင့်အကြီးကဲဇာယီရက်ဟူစိန်နဲ့အမေရိကတိုက်နိုင်ငံများအဖွဲ့ကအတွင်းမှုချုပ်လူးဝစ်အယ်မာဂရိုတို့လည်းပါဝင်မှာဖြစ်ပါတယ်။ဒီစီးပွေးကဗင်နီဇွဲလားနိုင်ငံကနိုင်ငံရေးပြဿနာကိုအပြေရှာနိုင်ဖို့နဲ့နိုင်ငံရေးတင်မာမှုတွေအတွင်းထိခိုက်သွားတဲ့သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့အတွက်လုပ်တဲ့နေရာမှာနိုင်ငံတကာအတိုင်းအဝိုင်းနဲ့ဒေသရင်းအဖွဲ့အစည်းတွေအနေနဲ့ပါဝင်နိုင်တဲ့အခမ်းအနားကိုဆွေးနွေးဖို့အခွင့်အရေးရစေမှာဖြစ်တယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်။ဗင်နီဇွဲလားနိုင်ငံဟာအကျွေးတွေပြန်ဆက်ဖို့ပြက်ကွက်နိုင်ခြင်းရှိလာနေတဲ့အချိန်မှာပဲဒီအစည်းအဝေးကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒါပြင်ဗင်နီဇွဲလားနိုင်ငံရဲ့နိုင်ငံရေးပြဿနာတွေငွေကြေးတန်ဖိုးအဆမတန်ကြာဆင်းမှုတွေနဲ့စားနပ်ရိက္ခာနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်လွန်ခဲ့တဲ့6လအတွင်းဗင်နီဇွဲလားနိုင်ငံသား5သိန်းလောက်နိုင်ငံတွေကနေထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂရဲ့အကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဟာစီးရီးယားနိုင်ငံနဲ့ပတ်သက်ပြီးတော့ပူးရဲကြေညာချက်တစ်စောင်ထုတ်ပြန်သွားခဲ့ပါတယ်။စီးရီးယားပြည်ပခန့်နဲ့ပတ်သက်ပြီးတော့စီးရီးယားဖြေရှင်းလို့မရဘူးဆိုတာကိုသူတို့ကသဘောတူကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။သူတို့ကဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲရဲ့ဘေးဘန်းအဖြစ်နဲ့ကြေညာချက်ထုတ်ပြန်သွားတာပါ။ VNN နဲ့တနမ်းမြို့မှာကျင်းပခဲ့တဲ့အေးပက်ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွေ့အုပ်စုလိုက်ဓာတ်ပုံမရိုက်ခင်မှာသမ္မတထရမ့်နဲ့သမ္မတပူတင်တို့စကားပြောဆွေးနွေးခဲ့ကြတယ်လို့ရုရှားအရာရှိတွေကပြောပါတယ် IS Islamic အကြမ်းဖက်အဖွဲ့ကိုခြေမုံမှုအတွက်အရေးတကြီးလှုပ်ဆောင်ဖို့လိုအပ်ကြောင်းခေါင်းဆောင်နှစ်ဦးကကြေညာချက်မှာပြောထားပါတယ်ပြီးတော့ဆီးရီးယားနိုင်ငံကိုအချုပ်ချအာဏာတည်မြဲရေးလွတ်လပ်စွာရပ်တည်နိုင်ရေးဒါတွေအတွက်လည်းအမေရိကန်နဲ့ရုရှားတို့ကအလေးအနက်ထားကြောင်းပြောကြားသွားကြပါတယ်ဒီကြေညာချက်ကိုရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်2018ကမ္ဘာဖလားရဲ့ဥရောပဆောင်ခြေစစ်ပွဲရှုံးထွက်အဆင့်ပထမအကြော်ပွဲကိုတောက်ကြနေကကစားခဲ့တာမှာတော့ဆွေဒင်တင်နိုင်ရသွားပါတယ်ဆွေဒင်နိုင်ငံမှာဆွေဒင်နဲ့နာမည်ကြီးအီတလီတို့ကစားကြတာမှာဆွေဒင်ကတကိုးအီတလီကိုတကိုးကိုမရှိနဲ့နိုင်ရသွားတာဖြစ်ပါတယ်ဆွေဒင်အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့68မိနစ်မှာဂျေကော့ယိုဟန်ဆင်ကသင်ယူခဲ့တာဖြစ်ပါတယ်အီတလီနီးပြားဂျီယန်ပရီရိုဗန်တူရာကတော့သူ့သင်းရှုံးရတာဟာရတဲ့အခွင့်အရေးတွေကိုအပြည့်အဝအသုံးမချနိုင်ခဲ့လို့ရှုံးခဲ့တာဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
now ဆုံးရသတင်းတွေကိုမိုင်းအစ်တနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်ရှင်အာရှစီဖိတ်စီးပွားရေးပူပေါင်းဆောင်ရွက်မှုအေးပက်ထိပ်သီးညီလာခံမှာကုံတွယ်ရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလေးတန်းပြင်းပြောနေပေမဲ့လည်းညီလာခံကိုတက်ရောက်လာကြတဲ့နိုင်ငံတကာထိပ်တန်းလုပ်ငန်းရှင်တွေကတော့စီးပွားရေးပူပေါင်းဆောင်ရွက်မှုတွေပုံမအားကောင်းလာဖို့စိတ်အားထက်သန်နေပါတယ်နိုင်ငံပေါင်း21နိုင်ငံပါဝင်တဲ့အေးပက်နှစ်ပတ်လည်းစီဝါရင်လာကန်ကနေအရှိနဲ့အနောက်နိုင်ငံတွေကြားမြတ်တာတဲ့ကုံသွဲမှုတွေအားကောင်းလာဖို့လေအများကမျှော်လင့်နေပါတယ်ဒီအကြောင်း VOA သတင်းတောက် Mail Asika ရဲ့သတင်းဆောင်ပါကိုတော့ကုအောင်လုံးကတင်ပြပေးထားပါတယ်ရှင်
မမြတ်တာတဲ့ဈေးကွက်တွေအခွင့်ကောင်းယူရမှုအားတွေငွေချေးတန်ဖိုးကစားတာတွေရှိနေတယ်ဆိုပြီးတခြားလုံးပြောလာခဲ့တဲ့ American သမ္မတ Donald Trump က VNN နဲ့ကအေးပက်ညီလာခံမှာတော့မညီမျှတဲ့ကုံသွဲမှုခေတ်ကုန်ပြီလို့ပြောလိုက်ပါတယ
် We can no longer tolerate these chronic trade abuses
ကလချာရှိကုံသွေးမှာအနိုင်ကျင့်လာတဲ့လုပ်ရက်တွေကိုဆက်လက်တီးခံသွားမှာမဟုတ်တဲ့အကြောင်းသမ္မတထရန့်ပြောဆိုသွားတာပါကုံသွေးမှာမျက်တပ်မှုမရှိဆုံးနိုင်ငံတွေတဲ့တရုတ်နိုင်ငံကိုပါထည့်သွင်းပြီးသမ္မတထရန့်ကပြင်းပြင်းထန်ထန်ပြောနေပေမဲ့လက်တွေ့မှာတော့ကမ္ဘာစီးပွားရေးအင်အားကြီးနဲ့နိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေဟာလျော့သွားဖို့ထက်တိုးလာဖို့ကသာပိုများတယ်လို့လဲအမေရိကန်ပြည်ထောင်စု Los Angeles ပြပပို့ကုန်လုပ်ငန်းကောင်စီက Brian Pacto လို့လုပ်ငန်းရှင်တွေကမြင်ကြပါတယ်
Economically, there are going to be areas of competition between China and the United States,
yeah.
you know, and other markets and so forth like that.
စီးပွားရေးရတခြားဈေးကွက်တွေမှာတရုတ်နဲ့အမေရိကန်တို့ကြားရှင်ပြိုင်မှုတွေအများပြားရှိပါလိမ့်မယ်။ဒါပေမဲ့လည်းစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်ပူးပေါင်းဆောင်ရွက်မှုတွေနဲ့ရှင်ပြိုင်မှုတွေမှာကိုယ်ပိုင်နေရာရှိတယ်ဆိုတဲ့အချက်ကိုလက်ခံပြီးအတူတကွပူးပေါင်းရပ်တည်နိုင်မဲ့ပုံစံတစ်ခုကိုတည်ဆောက်နိုင်မယ်လို့ယူဆပါတယ
်။ဝေဖန်သူတွေကတော့တရုတ်နိုင်ငံနဲ့ကုန်သွယ်မှုမှာအမေရိကန်ကဒေါ်လာ348ဘီလီယံလုံငွေပြနေတဲ့ကွာချက်ကိုဖြည့်ရှင်းဖို့တိတ်တော်မလွယ်ဘူးလို့ထောက်ပြကြပါတယ်ဘလို့ပဲဖြစ်ဖြစ်အကောင်းမြင်သဘောထားနိုင်တဲ့အကြောင်းရင်းတွေလည်းရှိနေတယ်လို့သမ္မတဘရက်ကဝါမလက်ထက်ကအေးပက်အကြံပေးအရာရှိဖြစ်တာဝန်ယူခဲ့ဘူးတဲ့မက်တ်ကုတ်မန်ကပြောပါတယ်
Well, it's easy to be cynical about these things. The president flies halfway around the world and sits around with other leaders for a couple of days.
အဲ့ဒါမျက်နှာကြည့်ရတာကလွယ်ပါတယ်။သမရအနေနဲ့ကမ္ဘာတစ်ပတ်ချမ်းကိုလေးရင်စီးသွားပြီးတခြားခေါင်းဆောင်တွေနဲ့နှစ်ရက်သုံးရက်လောက်အတူထိုင်ပြီးအပေါ်ယံကိစ္စတွေကိုပြောကြဆိုကြတယ်လို့ထင်ရပေမဲ့တကယ်တော့အရေးကြီးတယ်လို့ကျွန်တော်ကတော့ယူဆပါတယ်။ဒါဟာအမေရိကန်သမရအတွက်တခြားခေါင်းဆောင်တွေနဲ့ထိတွေ့ခွင့်ရတဲ့ရှာရှာပပအခွင့်အရေးတစ်ခုပါ။
နိုင်ငံမောဆန်နိုင်ငံပါဝင်တဲ့ Pacific ရံဝန်နိုင်ငံတွေကြားသဘောတူညီချက် TPP ကနေထွက်ဖို့ဆုံးဖြတ်ချက်အတွက်သမ္မတထရန့်ပေါ်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့ပေမဲ့လည်းကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်တို့ကြားကြီးမားတဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်အနာဂတ်မှာအရှိန်နဲ့အနောက်ကုန်သွယ်မှုတွေအားကောင်းလာမယ်လို့ American Mexico ကုန်သွယ်ရေးများအသင်းက Jim McLaughlin တို့လိုလုပ်ငန်းရှင်တွေမျှော်လင့်နေကြပါတယ
် The 20th century was a very difficult century.But the 21st century has been so far fairly peaceful.
ပြီးခဲ့တဲ့20ရာစုခေတ်ဟာခက်ခဲတဲ့ရာစုနှစ်ဖြစ်ခဲ့ပေမဲ့21ရာစုကတော့အခုချိန်ထိအတော်ကိုငြိမ်းချမ်းနေပါတယ်။တရုတ်နဲ့အမေရိကန်တို့ကပြည်သူ့ဆောင်တဲ့ဥဆောင်မှုတွေနဲ့အတူ Pacific ဒေသအတွက်သာမကကမ္ဘာကြီးအတွက်ပါအင်မတန်မှအပေါင်းလက္ခဏာဆောင်တဲ့ရာစုခေတ်တစ်ခုဖြစ်လာနိုင်ပါတယ်
။ကမ္ဘာထုတ်လုပ်မှုတဝက်ကျော်နဲ့ကုန်သွယ်မှုတွေအားလုံးရဲ့တဝက်နီးပါးကိုနေရာယူထားတဲ့ APEC အဖွဲ့ကတော့လွန်ခဲ့တဲ့နှစ်ပေါင်း30နီးပါးကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးစီးပွားရေးဖွံ့ဖြိုးမှုအလင်းမြန်ဆုံးတိုင်းပြည်တွေပါဝင်နိုင်ငံပေါင်း21နိုင်ငံပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လုံးတင်ပြခဲ့တာဖြစ်ပါတယ် တဆက်ထဲမှာပဲဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်က American First American ပထမဆိုတဲ့နိုင်ငံခြားရေးမူဝါဒကိုချမှတ်ထားပေမဲ့လည်းရခိုင်ပြည်နယ်အရေးကို American အစိုးရအနေနဲ့အလေးထားလှုပ်ဆောင်နေပါတယ်လို့နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူတူကပြောလိုက်ပါတယ်ဒီကြက်တက်ကိုဖြေရှင်းရေးဒေါ်အောင်ဆန်းစုကြည်ပါဝင်အစိုးရအဖွဲ့တွေကတခြားလူတွေအနေနဲ့ရှစ်တိုးလှုပ်ဆောင်ဖို့အရေးကြီးတယ်လို့လည်းပြောပါတယ် American NPR အတန်လွင့်ဌာနနဲ့အမေမြန်ကန်အတွင်းလက်ထောက်ဝန်ကြီးဟန်ရှော့ဖြစ်ဆိုတဲ့တချို့ကိုကောက်နှုတ်ပြီးတော့ကိုကြကြသိန်းကပြောပြပေးပါလိမ့်မယ်ရှင်
။အမေရိကန်ကိုပထမဦးစားပေးဖြစ်သတ်မှတ်တဲ့မူဝါဒကိုချမှတ်ကျင့်သုံးနေတဲ့သမ္မတဒေါ်နယ်ထရမ့်အစိုးရကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအလေးနဲ့ထားလှုပ်ဆောင်ပါမလားဆိုတဲ့မေးခွန်းကိုအမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကအခုလိုပြန်ဖြေသွားတာပါ။
I think we have dug in. Ambassador Haley's spoken out. Secretary Tillerson has spoken out. The White House has spoken out. I led this delegation.
တင်ရဘကခိုင်မာလုထားတယ်လို့ယူဆပါတယ်။သမ္မတကြီး Haley, နိုင်ငံခြားရေးဝန်ကြီး Tillerson နဲ့သမ္မတအင်ဂျီနီယာတို့ကဒီကိစ္စကိုပြောဆိုထားတာတွေရှိပါတယ်။ဒီကုသလေအဖွဲ့ကိုကျွန်တော်ဥဆောင်သွားခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးလည်းနောက်သတင်းမဆိုသွားပါလိမ့်မယ်။ဒါဟာအတော်လေးအကောင့်တဲ့တုံ့ပြန်လှုပ်ဆောင်ချက်လို့ကျွန်တော်ယူဆပါတယ
်။ American ကအများပြည်သူဝန်ဆောင်မှုမီဒီယာတွေထဲမှာအကြီးအဆုံးတစ်ခုလို့ဆိုရမှာဖြစ်ပြီးတရင်တပတ်ကိုနားဆင်တဲ့ပရိသတ်အစီအတွက်တန်း30ကျော်ရှိတဲ့ NPR လို့ခေါ်တဲ့ National Public Radio အသံလွှင့်ဌာနနဲ့တောက်ကြံလေးကလုပ်တဲ့မေးမြန်းခန်းတွင်လက်ထောက်ဝန်ကြီးဟန်ရှော့ကအဲ့လိုဖြေသွားတာပါ Mr. Hanshaw ဟာလုပ်သက်နှစ်30ကျော်ရှိတဲ့ဝါရင်တန်တမန်တူဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလကုန်နဲ့နိုဝင်ဘာလဆန်းရက်တွေတုန်းကပဲ American နိုင်ငံခြားရေးဌာနအစိမ့်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံနဲ့ Bangladesh နိုင်ငံတို့ကိုတွားရောက်ခဲ့ပြီးတော့ရခိုင်ပြည်နယ်အကြက်တဲနဲ့ဒုက္ခသည်အရေးတို့ကိုပြောဆိုဆွေးနွေးခဲ့ပါသေးတယ်။ရခိုင်ပြည်အကြက်တဲပေါ်အမေရိကန်နေနဲ့အများကြီးထတ်လုပ်နိုင်ပါတယ်လို့လည်း NPR နဲ့မီးမြန်းကမ်းမှာမစ္စတာဟန်ရှော့ကပြောပါတယ
်။ Number 1 you know I come from the humanitarian bureau at the State Department is continue humanitarian help.
Number 2 နိုင်ငံခြားရေးဌာနအနေနဲ့လူသားချင်းစာနာမှုအကူအညီတွေဆက်ပြီးပေးနေပါတယ်။ကျွန်တော်တို့ဟာပထမဆုံးကူညီလူတန်းခဲ့တဲ့နိုင်ငံမှာဘင်္ဂလားဒေ့ရှ်အစိုးရကိုပံ့ပိုးကူညီနေပါတယ်ဒုက္ခသည်တွေကိုကူညီနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ NGO တွေကိုပံ့ပိုးပေးနေပါတယ်ဖြစ်နိုင်တဲ့များအကူအညီများများပေးနိုင်ဖို့အတွက်ရှင်းလင်းပြီးစုစည်းတဲ့အစီအစဉ်တရားစီဖို့အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ
်နိုဘယ်ငြိမ်းချမ်းရေးဆုရထားပြီးဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်နှစ်ပေါင်းများစွာကြံ့ကြံ့ခံရင်ဆိုင်တိုက်ပွဲဝင်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုဒီကနေ့ကြုံတွေ့ခံစားရတဲ့အခြေအနေမျိုးထိရောက်အောင်ဘယ်လိုလုပ်ပြီးဖြစ်ခွင့်ပေးခဲ့တာလဲဆိုတဲ့မေးခွန်းကိုလက်ထောက်ဝန်ကြီးဟန်ရှော့ကမြန်မာနိုင်ငံဖြတ်သန်းခဲ့ရတာကိုထောက်ပြပြီးတော့ပြန်ဖြေခဲ့ပါတယ
်။ Burma's not an easy or simple subject. It's a country that's come out of 50 years of authoritarian rule and it's been very isolated from the rest of the world.
မြန်မာနိုင်ငံကဟာလွယ်ကူစင်းနေတဲ့အကြောင်းများသို့မဟုတ်ပါဘူး။
Democracy
is not an easy job. အာဏာရှင်ဥထုရေးအောက်ကယုံထွက်လာရတဲ့နိုင်ငံဖြစ်ပါတယ်။တစ်ကမ္ဘာလုံးနဲ့စည်းကြအထူးကြံဖြစ်နေခဲ့တဲ့နိုင်ငံပါ။သူတို့လုံနေရတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခက်ခဲပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်ကင်ထားတဲ့အရသာဘက်နဲ့အရင်ကောင်းဆောင်တွေဖြစ်တဲ့စစ်ဖက်ကြားအာဏာခွဲဝေရေးဟာလွတ်ရကင်ရခက်ခဲတဲ့လမ်းကြောင်းပါ
။ဒါပေမဲ့လည်းရခိုင်ပြည်အကြက်တဲကနေဖြစ်လာတဲ့အခြေအနေတွေကဒေါ်အောင်ဆန်းစုကြည်နှစ်ပေါင်းများစွာစူးစမ်းရယူခဲ့တဲ့တိုးတက်မှုတွေကိုခြေဖျက်ပစ်နေပြီးသူ့အပေါ်အများယုံကြည်လက်ခံနိုင်မှုကိုပါဆုံးရှုံးရတာမျိုးဖြစ်မနေဘူးလားဆိုတဲ့ NBR ရဲ့မေးခွန်းကိုတော့လက်ထောက်ဝန်ကြီးဟန်ရှော့က
I don't feel that I can really comment on her credibility. She has a long history of taking really difficult steps and putting up with a house arrest.
ဘာအများယုံကြည်လက်ခံနိုင်မှုနဲ့ပတ်သက်ပြီးကျွန်တော်တကယ်တမ်းမှတ်ချက်ပေးပြောဆိုနိုင်မယ်လို့မထင်ပါဘူး။သူဟာနှစ်ပေါင်းများစွာနေအခြေရုပ်ချထားခံခဲ့ရပြီးတကယ့်ကိုခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့တဲ့သမိုင်းရောင်းစီကြီးရှိထားသူပါ။ဒါပေမဲ့လည်းသူနဲ့အစိုးရအဖွဲ့တဲကတခြားတာဝန်ရှိသူတွေဟာဒီကြတဲ့ကိုဖြစ်ချင်းရစ်တို့လှုပ်ဆောင်ဖို့အရေးကြီးတယ်လို့တော့ကျွန်တော်ယူဆပါတယ
်။လက်ထောက်ဝန်ကြီးဟန်ရှော့ဟာမြန်မာနိုင်ငံခီးစဉ်အတွင်းစစ်ဖက်ကောင်းဆောင်တွေနဲ့တွေ့ဆုံရတာမျိုးမရှိခဲ့ပေမဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson နိုဝင်ဘာလ15ရက်နေ့မြန်မာနိုင်ငံကိုသွားတဲ့အခါမှာတော့စစ်ဖက်ရောအရက်ဖက်ကောင်းဆောင်တွေနဲ့ပါတွေ့ဆုံဖို့ရှိတယ်လို့ပြောသွားပါတယ်ခင်ဗျာ
။ကိုကြကြသိန်းတင်ပြခဲ့တာပါရှင်။လုံညရေးကောင်စီဥက္ကဋ္ဌရဲ့မြန်မာအရေးကြီးညာချက်ဟာရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာဖြည့်ရှင်းရေးမှာအရေးပါတဲ့ချစ်လန်းအဆင့်ဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အထော်နီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဒါ့အပြင်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဒီနှစ်ဆုံးဖြတ်ချက်မှာမြန်မာအရေးထက်သွင်းဖို့စောင့်ဆိုင်းနေတယ်လို့ဆိုပါတယ်။ မြန်မာအစိုးရဘက်ကတော့လုံခြုံရေးကောင်စီရဲ့ကြေညာချက်ကိုကန့်ကွက်ထားပြီးကူညီမှုထက်အဟန့်တားဖြစ်စေတယ်လို့လည်းတုံ့ပြန်ထားတာပါမိုင်အင်ဂျင်နိုင်ကအပြည့်စုံဆက်ပြီးပြောပြမှာပါရှင
်မင်းတင်တောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အတွေ့အမှုချုပ်ရဲ့အထူးသတင်းစာရှင်းလင်းပွဲအတွင်းနိုဝင်ဘာလ6ရက်နေ့ကချမှတ်ခဲ့တဲ့မြမအရေးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်နဲ့ပတ်သက်လို့သူကအခုလိုပြောသွားပါတယ
် Well I believe that the presidential statement was an important step forward I obviously
ပြောသားတာကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ဟာရှေ့ဆက်လှမ်းဖို့အရေးပါတဲ့အဆင့်ဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းဒီလိုဆောင်ရွက်ရမှာလုံခြုံရေးကောင်စီအနေနဲ့ရင်ဆိုင်ရတဲ့အကန့်အသတ်တွေရှိနေတယ်ဆိုတာတိတိတသားသတိပြုမိကြောင်းဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံအတော်များများအဆိုပြုထားတာတခုရှိပြီးတော့ဒီရလကိုလည်းစောင့်ဆိုင်နေကြောင်းပြောသွားတာဖြစ်ပါတယ်ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံမှာလည်းအဖွဲ့ဝင်နိုင်ငံအတော်များများအဆိုပြုထားတဲ့အချက်ရှိနေကြောင်းနဲ့ဒီရလက်ကိုစောင့်ဆိုင်နေကြောင်းအန်တိုနီယိုဂူတာရက်စ်ကပြောသွားတာဖြစ်ပါတယ်။လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာရောအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်အတွက်အဆိုပြုထားချက်မှာရောကုလသမဂ္ဂအတွင်းရေးမှူးချုပ်ဘက်ကအရေးယူဆောင်ရွက်ဖို့အတွက်အကြံပြုချက်တွေနဲ့မေတ္တာရက်ခံချက်တွေအများပြားပါဝင်ပါတယ်။ဒါတွေအလုံးကိုသူ့အနေနဲ့အပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ကပြောပါရယ်မဖြစ်မနေလုံးဝဦးစားပေးဆောင်ရွက်ရမယ်လိုအပ်နေတဲ့အချက်တွေနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်ကသတင်းတောက်တွေကိုအခုလိုပြောပါရယ
် And indeed we insist on the need to make sure not only that all violence against this population stops but also we need to insist on
သူပြောသွားတာကအသေးချာဆောင်ရွက်ရမယ်လိုအပ်ချက်ကိုကုလသမဂ္ဂအနေနဲ့တောင်းဆိုရမှာဒေသခံတွေအပေါ်အကြမ်းဖက်မှုအလုံးရက်တန့်ရေးတွေမဟုတ်ဘဲရခိုင်ပြည်နယ်မြောက်ပိုင်းတစ်ခုလုံးမှာလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိဝင်ခွင့်ပြုရေးကိုပါတောင်းဆိုဖို့လိုအပ်ကြောင်းဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ဒေသခံမှန်သမျှအလုံးအတွက်နေရရင်းပြန်ခွင့်လုံလုံခြုံခြုံသိခါရှိရှိနဲ့လူလူလားလားပြန်နိုင်ရေးအခိုင်အမာပြောကြဖို့တောင်းဆိုကြောင်းဒေသခံတွေထွက်ခွာထွက်ပြေးရတဲ့မူလနေရာတွေစီပြန်သွားလို့မရတဲ့ဒုက္ခသည်စခန်းတွေမှာမထားဘဲသူတို့ရဲ့နေရရင်းရွာတွေစုကိုပြန်သွားခွင့်ပြုဖို့လေကုလသမဂ္ဂအနေနဲ့တောင်းဆိုကြောင်းပြောသွားတာဖြစ်ပါတယ်။ဒါအပြင်နေရရင်းပြန်နေထိုင်ခွင့်ပြုဖို့နဲ့တရားဝင်အထောက်အထားစာရွက်စာရင်တွေထုတ်ပေးဖို့စတဲ့အဓိကကြတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်ကြောင်းလည်းကုလသမဂ္ဂအတွေ့အမှုချုပ်ကပြောပါတယ
်။ On the other hand, go on considering that it is absolutely essential to address the root cause of the problem which
သူပြောသားတာကအခြားတစ်ဖက်မှာလည်းပြဿနာရဲ့အခြေခံအကြောင်းရင်းကိုဖြေရှင်းဖို့အမှန်တကယ်လိုအပ်ချက်တွေကိုကုလသမဂ္ဂဘက်ကစဉ်းစားနေပြီးဒီအကြောင်းရင်းတွေဟာနိုင်ငံသားဖြစ်ခွင့်နဲ့ဒေသခံတွေရဲ့တရားဝင်နေထိုင်ခွင့်စတဲ့ပြဿနာတွေပေါ်မှာအများကြီးမူတည်နေတယ်လို့ပြောသားတာဖြစ်ပါတယ်။သူတို့တွေဟာခွဲခြားဆက်ဆံခံရပြီးဒီအတွက်လည်းအခုချိန်မှာနိုင်ငံမဲ့ဖြစ်နေတယ်လို့ Mr. Guterres ကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပြည်ထနာကိုအအောင်မြင်မြင်ဖြေရှင်းနိုင်ရေးဩစာရှိတဲ့နယ်ပယ်အလုံးကနေညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းမစ္စတာဂူတာရက်စ်ကသတင်းတောက်တွေကိုပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေဟာအလွတ်အလွန်ကိုဝန်းနေကြေကွဲပွေကောင်းကြောင်းနဲ့ဒီလိုအကြမ်းဖက်မှုတွေကိုကျူးလွန်တဲ့အတိုင်းအတာပမာဏနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့နှုတ်ဆက်နေလို့မရနိုင်ဘူးလို့လည်းအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကသတင်းတောက်တွေကိုပြောပါရယ်ရှင်
ရရှိများရှင်ဆယ်စုနှစ်ပေါင်းများစွာအတွင်းအရက်သားဆူရတရပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီပြောင်းလဲချိန်တက်ပြီဆိုတဲ့စောင်းပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်ပေးနိုင်ခဲ့ပါပြီလဲမဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘယ်လောက်ထိပြေဝခဲ့ကြပါပြီလဲဆိုတာကို VOES နေနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOES ဖုန်းနံပါတ်1-3-2-3-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ။
အခုစနေညတိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုည9:00ခွဲမှစတင်မှာဖြစ်ပါရရှင်ဆက်လက်ပြီးတော့ဒီချင်းပြည်နယ်ကတိုက်ပွဲအခြေအနေဘက်ကိုတလဲကြည့်ကြရအောင်ပါချင်းပြည်နယ်ပလဲဝါမြို့ရဲရခိုင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ချင်းပြည်သူတွေအသက်ဘေးလွတ်အောင်တင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရတယ်လမ်းမန်းဆက်သွယ်ရေးအခက်အခဲဖြစ်ပြီးဒေသအဖွံ့ဖြိုးရေးနောက်ကျနေတဲ့ချင်းပြည်နယ်ရဲအခုလိုရခိုင်တပ်နဲ့မြန်မာစစ်တပ်တို့စစ်ရေးတင်းမာမှုတွေဖြစ်ပေါ်လာနေတဲ့အပေါ်မှာတိုက်ပွဲတွေကိုရပ်ပြေးဖို့ချင်းပြည်သူတွေကတောင်းဆိုနေကြပါတယ်ဒီအကြောင်းပြည်စုံကိုမဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
နိုဝင်ဘာလ၂ရက်နေ့ကနေစလို့ချင်းပြည်နယ်ပလဝမြို့နယ်တဲ့မြမအစိုးရတပ်နဲ့ရခိုင်တပ် AA တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အတွက်ဒေသခံချင်းပြည်သူတွေဟာအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုလိုနယ်မြေထဲမှာရခိုင်တပ်နဲ့မြမစစ်တပ်တို့ကြားစစ်ရေးတင်းမာလာတဲ့အနေအထားပေါ်ချင်းပြည်သူတွေဘက်ကစိတ်မသက်မသာဖြစ်ရတယ်လို့ဒေသရင်းတည်ငြိမ်အေဂျင်စီအမြန်ဆုံးစစ်မီးငြိမ်အောင်ဆောင်ရွက်ပေးဖို့ကိုလည်းတပ်ဆိုင်နဲ့ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုချင်းပြည်သူတွေကတောင်းဆိုနေကြပါတယ်။နှစ်ဖက်လက်နက်ကင်တပ်တွေအနေနဲ့အမြန်ဆုံးတိုက်ပွဲရပ်ပေးဖို့ပြည်သူတွေကတောင်းဆိုတဲ့အကြောင်းချင်းမျိုးသားဒီမိုကရက်တစ်ပါတီရဲ့အတွင်းမှုဆလိုက်ကျဲအိုဘီထောင်ကပြောပြပါတယ်
။အေးအနေနဲ့အဲ့ဒီနေရာမှာတက်မဆွဲဖို့ဒီတက်မတော့အနေနဲ့ process ရှင်မှုလူဟာမျိုးတွေလုံးဝမလုပ်ဖို့နဲ့တိုက်ပွဲကိုတက်နိုင်တလို့ရှောင်ရှားဖို့နဲ့နောက်ပြီးလို့ရှိရင်ဒီတစ်ဖက်စလုံးကအေးရောတက်မတော့ဖက်ကရောတစ်ဖက်စလုံးကကိုမြေတယ်ဆိုတာမျိုးရန်တူကိုဟိုဆက်တွေ့ပြုတ်တယ်ဆိုတာမျိုးနဲ့ရွာသားတွေကိုဟိုညှင်းပန်းနှက်ဆက်တာမျိုးဟိုဒီဒီလူခွင့်ကြီးချုပ်ဒီချုပ်ဖောက်ရရောက်နေတဲ့လောက်ရမျိုးကိုလုံးဝမလောက်ဖို့နဲ့သူတစ်ဖြစ်ချင်းပြင်းနေဆိုရကနေပြီးတော့တာဝန်ရှိတဲ့သူတွေကဒီချိန်မှာပလဝမှာရှိတဲ့တယ်ဗျတာဝန်ရှိတဲ့သူတွေတွားရောက်ပြီးတော့ဒေသခံပြည်သူတို့ထုနဲ့ဆက်တွေ့ပြီးတော့မှဟိုကိုယ်တိုင်ကိုယ်ကျနောက်ဆောင်ပြီးတော့ဖြည့်ဆင်းရမယ့်အပိုင်းတွေရှိတယ်ဗျ
မြန်မာတပ်ဖက်ကတော့ရခိုင်တပ်နေမြေတွေထဲဆက်ပြီးတော့ထိုးစစ်အရှိန်မြင့်လာနေတဲ့အတွက်တိုက်ပွဲကြီးတွေဇက်တိုက်ဖြစ်ပွားလာနိုင်လို့ဒီဒေသတစ်ဝိုက်မှာဒေသခံတွေခရီးသွားလာခြင်းမပြုဖို့နဲ့မဖြစ်မနေသွားကြရရင်လည်းသတိထားကြဖို့ရခိုင်တပ်ဖက်ကသတိပေးနှိုးဆော်ဖြန့်ဝေထားပေမဲ့လို့ပြီးခဲ့တဲ့နိုဝင်ဘာလ၈ရက်နေ့တုန်းကတော့ AA တပ်ဖက်ကနေစစ်တပ်ရိခါတေဆက်လီကိုပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ចောင်းသားတဦးတေဆုံးပြီးတော့ဒေသခံပြည်သူတချို့ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းချင်းပြည်နယ်အစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းစနေနေ့ညနေအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နှစ်နိုင်ကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှတ်အစ်တနာကြော်ကြေညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဗီယက်နမ်နိုင်ငံမှာထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတဲ့နောက်နိုင်ငံတော်ညစာစာပွဲတွင်ညနေပိုင်းမှာဟန်နွိုင်းမြို့တော်ကိုရောက်ရှိလာခဲ့ပါတယ်မစ္စတာထရမ့်ကအာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်ထိပ်သီးညီလာခံကျင်းပတဲ့ဒန်နိုင်းမြို့ကနေရောက်လာခဲ့တာဖြစ်ပါတယ်အဲ့အစီအွေအဆုံးမှာလောလတ်စွာကုံတယ်မှုနဲ့ဒေတာရင်းပို့ပြီးနိနိကဲကဲလှုပ်ဆောင်ဖို့အားလုံးသဘောတူကြည့်ခဲ့ကြကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်ပြည်အစုကနှုတ်ထွက်လိုက်တဲ့ Pacific ရေဝင်နိုင်ငံများပူးပေါင်းဆောင်ရွက်မှုအဖွဲ့ TPP ဖွဲ့ဝင်နိုင်ငံ17နိုင်ငံကကုံတယ်ရေးဝင်ကြီးတွေဟာစနေနေ့အစောပိုင်းကပဲအမေရိကန်နိုင်ငံမပါဘဲနဲ့ကုံတယ်ရေးသဘောတူညီမှုအသစ်တစ်ရပ်ကိုချုပ်ဆိုနိုင်ခဲ့ပါတယ်။ကနေဒါကုံတွေးဝင်ကြီးကတော့ဒီသဘောတူညီချက်ချက်ဟာအလွန်ကိုတိုးတက်မှုရှိတဲ့သဘောတူညီချက်ဖြစ်တယ်ဆိုပြီးတော့ဂုဏ်ပြုကြောင်းပြောကြားသွားခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးရဲစစ်ရေးလေ့ကျင့်မှုတွေကို Pacific သမုဒ္ဒရာအနောက်ချမ်းမှာဒီကနေ့စတင်လိုက်ပါတယ်။ဒါ့အပြင်အမေရိကန်ကလေယာဉ်တင်စစ်သင်္ဘော3စင်းကလည်းဂျပန်နိုင်ငံကအကြီးဆုံးစစ်သင်္ဘောနဲ့အတူမနေ့ပြန်တနင်္ဂနွေမှာတီးခြားစစ်ရေးလေ့ကျင့်မှုတွေပြုလုပ်သွားမှာဖြစ်ပါတယ်။ဂျပန်ပင်လယ်ပြင်နဲ့အရှေ့တရုတ်ပင်လယ်ပြင်မှာပြုလုပ်မယ့်အဲဒီစစ်ရေးလေ့ကျင့်မှုတွေကိုတော့ဂျပန်နိုင်ငံရဲ့အကြီးဆုံးရဟတ်ယာဉ်တင်သင်္ဘော2စင်းတက်ကဒဇင်းနဲ့အဆောင်သင်္ဘော2စင်းတို့လည်းပါဝင်မှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ရေးတက်ကပြောကြားသွားပါတယ်။အရှေ့ထောင်အရှာနိုင်ငံများအဖွဲ့အာဆီယံထိပ်သီးဆွေးနွေးပွဲအပအဝင်ဆက်ဆက်ဆွေးနွေးပွဲတွေတက်ရောက်ဖို့အတွက်မြန်မာနိုင်ငံကနေပြီးတော့အကြံပေးနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဒီကနေ့စနေနေ့မှာပဲဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားပါတယ်။အဲ့မှာတော့ဆွေးနွေးပွဲတွေတက်ရောက်တဲ့အခါမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းဒေသကပဋိပက္ခတွေကြောင့်ရိုဟင်ဂျာ6သိန်းကျော်တစ်ဖက်နိုင်ငံကိုထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်လို့ဖြေရှင်းဖို့ကိုနိုင်ငံတကာခေါင်းဆောင်တွေကသူ့ကိုဖိအားပေးလာကြမှာနဲ့ကြုံရမယ်လို့ခန့်မှန်းရပါတယ်ရှင်။
တဲ့ရင်တင်ကြကိုမိုက်အတနာကြော်တင်ညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမူကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှောခက်လေးဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတို့ချင်းညနေ6နိုင်ခွဲနဲ့9နိုင်အထိလိုင်းဒိုမီတာ16.25နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.